ဇာတာပြည်သူတွေတိုက်ခိုက်ခံရတာကနေကာကွယ်ဖို့အတွက်မြန်မာနိုင်ငံမှာလေးရင်မပြန့်တမ်းရစုံတတ်မှတ်ရေးကြေးရွာတွေဒုက္ခသည်တွေခိုလုံနေတဲ့နေရာတွေကိုအန်ဒရမပြုတ်တဲ့နေရာတွေဖြစ်တတ်မှတ်ဖန်တီးပေးရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးနိုင်ရေးလမ်းကြောင်းတွေတတ်မှတ်ဖို့ကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာအတိုင်းဝိုင်းကိုကရင်ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကို ယ်။ဒိုင်းနာလင်းနဲ့ဂိုင်ရီရဲ့တောင်းဆိုမှုသတင်းရန်ကုန်ကပေးပို့ထားတာကိုကိုငင်းချမ်းကပြောပြပါမယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာဟာဇန်နဝါရီလ23ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့ပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကိုတိုက်တွန်းခဲ့ပါတယ်။ဒီတိုက်တွန်းချက်ကိုတိုင်းသာလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP နဲ့ချင်းမျိုးသားတပ်ဦး CNF စတဲ့အဖွဲ့၃ဖွဲ့ကကြေညာချက်ထုတ်ကြိုဆိုခဲ့ပါတယ်။အဲ့ဒီကြေညာချက်မှာအရသာပြည်သူတွေဘေးကင်းလုံခြုံရေးကာကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပံ့ပိုးနိုင်ရေးအတွက်အချက်၃ချက်ကိုလည်းတိုင်းရင်းသားအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။သူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီး KNU ၊ကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူနိုင်ငံသားရေးဌာနတာဝန်ခံဖဒိုစောတော်နီက VOA ကိုအခုလိုပြောပါတယ်
။အဓိကအချက်ကလူသားချင်းစာနာဖတ်တာမှုအနေနဲ့လိုအပ်တဲ့အရေးပေါ်အကူအညီတွေအပြင်ပေါ့နော်။သူတို့ရဲ့ရည်ရည်တော်တာသူတို့အကာအကွယ်ပေးမှုပဲဖြစ်ပါလေ။ဒီဆက်ကတော့မြို့ပိုင်းတို့ဒီစစ်ကောင်စီကကျန်းသေးတာတိုက်တာတွေကတော့အကာအကွယ်ပေးနိုင်ပြီပဲ။ဒုတိယအချက်ကဒီလိုထွက်ပြေးလာတဲ့အခါဒီမနက်မှာပြည်တွင်းညနေကျတော့ဘွဲ့အညာမှာဖြစ်တော့ပြန်တယ်။ဒီကနေ့ရောက်တဲ့အခါကျတော့ဒါမျိုးကလောကကျတာလည်းဖြစ်တယ်ဆိုတာဒီဒါကြီးကတော့ဖတာကူအောက်ကနေပြေးတဲ့လူတိုင်းနားလေ။အဲဒါကြောင့်မို့လို့လူလူစစ်ချတဲ့နေရာကတော့အင်တန်လာတယ်။နောက်တစ်ချက်ကတော့ဒီပြည်ပြည်လာတဲ့နေရာမှာကျွန်တော်ဒီပလေးမှာရှိတယ်ဆိုတာမော်စကိုင်းတို့မကွေးတော့ပဲမှာဒီဟာတဲ့အောင်မှုတွေကတော့ကြီးမားဖြစ်လာဆိုတော့ပြရတယ်အဲဒါကြောင့်မန်တန်ကော်လာဆိုတဲ့အဲ့ဒီနေသာချက်ကြောင့်သိကျရင်းနဲ့မကတော့ဘူးဒီအပြင်မှာကောင်းအောင်လုပ်နိုင်မယ်အနေထားတစ်ခုကလွားနေပြီဆိုတာကျွန်တော်တို့ကနေပြောပြလိုက်တာပဲဖြစ်တယ
်လေရင်မပြန်တမ်းရဆုံးတတ်မှတ်ဖို့ဒီဇင်ဘာလကလေးက KNU ကတောင်းဆိုထားတာပါ Humanitarian Corridor လို့ပြောတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မယ်လမ်းကြောင်းကိုကရင်ဒီချင်းအပြင်ကချင်စကိုင်းမကွေးစတဲ့ဒေသတွေကိုပါချဲ့ထွင်သွားဖို့ကိုလည်းတိုင်းရင်းသား၃ဘွဲ့ကတောင်းဆိုခဲ့ကြပါတယ်။ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကင်၃ဘွဲ့ရဲ့တောင်းဆိုမှုတွေအပေါ်ကရင်နီအမျိုးသမီးအစည်းအရုံးရဲ့အတွင်းရေးမှူးနှစ်ဖြစ်တဲ့မော်ဖရေးမြာကလည်းကြိုဆိုပါတယ်
။ဒီကတော့ကရင်နီမှာသူတို့ရဲ့ဖို့ပိုဘရမစီတီမလာတဲ့နေများ IDP နဲ့တိုးလာတဲ့သူတို့ရဲ့မျိုးပေါ်ที่အဲ့လိုတိုက်ပွဲဖြစ်နေတဲ့နေသားမျိုးမှာကိုစီစီမှုတွေလည်းရတနေတဲ့အဆိုင်ရှာသူတို့ရှိလဲအကအပန်းနဲ့ပါနေရတဲ့ဘဝဖြစ်နေပြီပေါ့ဆိုတော့အနိုင်ဒုက္ခရောက်ကြတယ်ဘောတော့အဲဒီမှာတော့လူချင်းလူချင်းလည်းရရှိနေတဲ့ဖြစ်ဆောင်နေရတော့မှလာပြီးတော့ပုတ်ပြဲတဲ့နေသားမျိုးမှာသူတို့ရဲ့နောက်ပေါ်မှာတွန်းနိုင်လေဒီနည်းစတဲ့ခဲ့တဲ့ကိစ္စတွေလည်းသူတို့မြင်နေရတော့ဘလို့မှနေရောညာရောမလို့ချိုတော့ဘောเนาะဆိုတော့ဒီနိုင်ငံကအနေနဲ့အဲ့ဒီဟာကိုရပ်တန့်ဖို့လဲဟိုအရန်လိုအပ်နေပြီပေါ့အများဆိုတော့ကော်ဖီပို့လို့အပ်နေတယ်ဆိုရဲဟာလဲဖတ်ပြောစစ်တာပေါ့
လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာကပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာမြန်မာနိုင်ငံကပါဝင်ပတ်သက်သူတွေနဲ့အတူအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းတို့အကြားအပြူသဘောဆောင်တဲ့ဆွေးနွေးညှိနှိုင်းမှုတွေဖော်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်း KNU, KMPP နဲ့ CNN အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာ2021ခုနှစ်ဒီဇင်ဘာလ28ရက်နေ့အထိဆိုရင်စစ်ပွဲဒုက္ခသည်ပေါင်း3သိန်းကျော်ရှိနေပြီးပြည်သူတွေရဲ့နေအိမ် 2,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ။